ကာလာရှေကြပိတ်ပင်ထားတဲ့ထောင်ဝင်စားလူတွေကိုစစ်ကောင်စီဘက်ကပေးလိုက်ချိန်မှာဒေါန်ဆန်းစုကြည်ရှင်းနေတွေကအလားတူအခွင့်အရေးရဖို့မျှော်လင့်နေတယ်လို့ဒေါန်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကင်အဲရစ်ကလည်းမိခင်ကျမရဲ့နဲ့ပတ်သက်လို့ဖုန်းစကားပြောခွင့်ရဖို့တွေးဆောင်ခွင့်ရဖို့လိုလားနေတာပါဒါကြောင့်အခြေအနေကိုသိရဖို့စစ်ကောင်စီဘက်ကမေးမြန်းရမှာအခုချိန်ထိတော့မိသားစုဘက်ကတရားဝင်အကြောင်းကြားတာမရှိသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့သူတို့စီကနေတရားဝင်အကြောင်းကြားတာတော့တခုမှတော့လက်ခံရရှိခြင်းမရှိသေးပါဘူး။ဒီဘော်ဒါကတော့ကျွန်တော်တို့အနေနဲ့ကအကျဉ်းသားတိုင်းကခွဲခြားထားတာမရှိဘူး။ကျွန်တော်တို့အကျဉ်းသားတိုင်းမှာဒီခွင့်ရည်ဒီခွင့်ရည်ဆိုတော့ပြောပြီးသားပဲဖြစ်တယ်။ဒီကတော့သူတို့ပုံမပိုင်းမူတည်ပါလိမ့်မယ်။
ဆရာနာသိန်းအဖေရှားခံခဲ့ရပြီးတော့နှစ်ရှည်ထောင်နှံတွေချမှတ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုရှေ့နေတွေကတွဲဆောင်ခွင့်ရဖို့ဒီဇိုင်းမမတ်မျော်လင့်စ조사နေကြတာပါသူတို့နဲ့နှီးဆက်သူတွေကတော့ဒီသတင်းပတ်ထဲမှာပဲတွဲခွင့်ရနိုင်ဖို့တရားဝင်စတင်သွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒေါအောင်ဆန်းစုကြည်ကိုသူမရှေ့နေတွေနဲ့တွဲဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်မယ်လို့ VOA ကိုပြောခဲ့ပေမဲ့တွဲခွင့်ပေးမပေးရှင်းရှင်းလင်းလင်းမပြောပါဘူးဒေါအောင်ဆန်းစုကြည်သားငယ်ကိုထိန်လင်းနဲ့တွဲခွင့်ရနိုင်ဖို့မျှော်လင့်ချက်တွေရှိနေတဲ့အခြေအနေကြောင့်ကိုထိန်လင်းရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းနိုင်ဖို့စူးစမ်းနေစေပါထောင်နဲ့33နှစ်အချမှတ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုသူမရှေ့နေတွေကတွဲခွင့်ရနိုင်ဖို့အကျဉ်းဦးစီးဌာနကိုအကြိမ်ကြိမ်စတင်တောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူးအသက်88နှစ်အရွယ်ဒေါအောင်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂရီလိုက်စားမှုဆွဲချက်တွေကိုစီရင်ချက်ချခဲ့ခြင်းသူမကိုရှေ့နေတွေကထောင်ထဲမှာနောက်ဆုံးတွဲခဲ့ရတာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကျမ်းမာရေးနဲ့သူ့အမှုတွေအယူခံဝင်ရေးနဲ့ပတ်သက်ပြီးတော့တွဲဆုံဆွေးနွေးခွင့်ပြုဖို့အချင်းထောင်အာနာပိုင်တွေထံမှရှေ့နေတွေက2023ခုနှစ်ဇန်နဝါရီလလယ်ပိုင်းကတည်းကတောင်းခံထားခဲ့ပေမဲ့ဒီနေ့ဒီချိန်ထိတွဲခွင့်မရခဲ့ပါဘူးလက်ရှိမှာထောင်ဝင်စားလူတွဲခွင့်ကိုပြန်လည်ခွင့်ပြုလိုက်ပေမဲ့တေးတန်တသက်တကျွန်းနဲ့နှစ်20အထက်ထောင်နဲ့ကြားခံရသူတွေကိုတော့ထောင်ဝင်စားတွဲခွင့်မပေးတဲ့အခြေအနေတွေတွေ့နေရပါတယ်။ဒါကြောင့်စစ်ကောင်စီရဲ့သဘောထားကိုမေးမြန်းရမှာတော့ဘိုးချုပ်စောမင်းထွန်းကထောင်ရဲ့လုံခြုံရေးအရာထောင်အရာရှိတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်အနေနဲ့ပြီးကြစဉ်းစားတော့မရှိဘူး။ဒီဟာထောင်ရဲ့လုံခြုံရေးနဲ့ပတ်သက်ပြောကြထောင်မှာတာဝန်ရှိတဲ့ထောင်ပိုင်ထောင်ဝင်တန်းတွေရဲ့အရာရှိများရဲ့ဒီရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ်။
လက်ရှိမှာဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပိတ်ပင်ထားတာပါစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့ဒေါအောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားပြီးတော့ဒီအထဲကမှ6နှစ်ကိုဩဂတ်စ်လ1ရက်နေ့ကလူငင်းတတာခွင်းနဲ့ရှော့ပေါ့ပေးခဲ့တာဖြစ်ပါတယ်။ဇန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရတာဖြစ်ပါတယ်ရှင်။